တတင်းတပတ်ကြာကျင်းပတဲ့တရုတ်နိုင်ငံလွတ်တော်စီအိုဘွဲတွေကဒီကနေ့မလ17ရက်နေ့မှာပြီးဆုံးသွားပါပြီ။ဒီလွတ်တော်စီအိုဘွဲကနေသမရရှိချင်းဖြင့်အာဏာကိုပုံမခိုင်မြဲစေမဲ့ဥပဒေသစ်တွေပြင်ဆင်ပြဋ္ဌာန်းခဲ့တယ်လို့တရုတ်နိုင်ငံရဲ့အချုပ်အခြာနဲ့အမျိုးသားလုံခြုံရေးကိုကာကွယ်မဲ့ပြဋ္ဌာန်းချက်တွေအပါအဝင်ဥပဒေသစ်တချို့ကိုလည်းထုတ်ပြန်သွားဖို့ကတိပြုခဲ့ကြပါတယ်။တရုတ်နိုင်ငံရဲ့လက်ညှိုးထောင်ကောင်းခြင်းလွတ်တော်က Organic Law of the State Council လို့ခေါ်တဲ့တရားစီရင်ရေးမှန်တိုင်း၃ခုကိုဒီကနေ့ပြင်ဆင်ပြဋ္ဌာန်းခဲ့တာအပါအဝင်ကွန်မြူနစ်ပါတီဘိုးဦးဆောင်ကော်မတီခေါင်းဆောင်ရှီကျင်းဖင်ရဲ့ခေါင်းဆောင်မှုအခမ်းအနားကိုကာကွယ်ပေးသွားမယ်ဆိုတဲ့အချက်ကိုပါအတည်ပြုပေးခဲ့ကြပါတယ်။တရုတ်နီးတရုတ်ဟန်နဲ့ခင်မီတိုးတက်တဲ့နိုင်ငံတော်တည်ဆောက်နေတဲ့နေရာမှာခေါင်းဆောင်ရှီကျင်းဖင်ရဲ့ Socialist အတွေ့အခေါ်တွေနဲ့အညီနိုင်ငံတော်တစ်ကိုတည်ဆောက်သွားမယ်အကြောင်းလွတ်တော်ဥက္ကဋ္ဌကဒီနေ့ကျင်းပတဲ့ညီလာခံအပိတ်မင်ခွန်းထဲမှာထက်သွင်းပြောဆိုခဲ့ပါတယ်ညီလာခံနောက်ဆုံးနေ့မှာနေပေါင်း30လောက်နေစဉ်ပုံမှန်ကျင်းပလာခဲ့တဲ့တရင်သာရှင်းလင်းဘက်ကိုဖျက်သိမ်းလိုက်တဲ့လှုပ်ရက်ကလည်းနိုင်ငံတော်ကောင်စီရဲ့အခမ်းအနားကိုပြင်ဆင်လိုက်တဲ့လှုပ်ရက်တစ်ခုဖြစ်တယ်လို့လေလာသူတွေကပြောဆိုကြပါတယ်ခင်ဗျာ